mai cho nó khi mau số bản ní có ai làm mà
ok có mà đấy
mai đi anh đi nè xí xí buôn lên để bù đuôi bị giang công nè mang lên mà phải gì bông u bự biến sinh gì khó biểu bồi để lâu mày lu cha vào được không nhá ta cha đi đa rồi mà ở lá đu bị lâu mà là không nhá
đi cha đi đa rồi rồi tu tài sản để lâu mà còn đi giang công nè mang lên rồi bắt mà sao về được không ạ
ở yên lâu sáng phút thì nè soi nhé bà lu mía thu cha mù xim là không nhá
ပြည်သူအများစုကပုံပြီးနားလည်နိုင်ဖို့အတွက်နောက်ပြီးဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာအဓိကထားရမယ့်အချက်ကိုခါကြမိမောင်းထိုးဖို့အတွက်ဟုတ်ကဲ့ခင်ဗျာဒီလှုပ်ရှားမှုမှာတခြားနိုင်ငံရေးလူမှုရေးအဖွဲ့အစည်းတွေရောပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာရှိနိုင်ပါသလားခင်ဗျာတခြားဖွဲ့စည်းတွေပါဝင်လာရင်လည်းကောင်းတာပေါ့ဒါကသူတို့ကအားလုံးမအားလုံးလှုပ်ရှားမှုထဲမှာပါရမယ်တယ်မဟုတ်ဘူး
လည်းဖိတ်လို့ရှိရင်ကောင်းမှာပဲဆိုတာမျိုးပြောကြဆိုကြလို့ပါခင်ဗျာဒီလိုပူပေါင်းလာမယ်ဆိုရင်လည်းဖြစ်နိုင်တာပေါ့အ
ားလုံးပူပေါင်းပြီးတော့လုပ်လို့ရှိရင်အကောင်းဆုံးပေါ့ဖွဲ့တွေကအများကြီးတော့အများကြီးဆိုတော့အားလုံးပါဝင်ဖို့ဆိုတာတော့သိတယ်မှာပေါ့ပေါ့အခုများနိုင်ငံမှာရှိအဖွဲ့တွေတော်တော်များနေပါတ
ယ်ဟုတ်ကဲ့ခင်ဗျာမိုင်းနောက်တစ်ခါဒီအမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးတချို့ကလည်းမြန်မာအမျိုးသမီးတွေကိုဘာသာကြားတွေရဲ့အနိုင်ကျင့်မှုကနေကာကွယ်ဖို့လိုတယ်လို့ပြောတယ်တချို့အမျိုးသမီးတွေကတော့လည်းဒါလွတ်လပ်မှုနဲ့ဆိုင်တဲ့ချုပ်ချယ်မှုမလိုချင်ဘူးလို့ပြောကြတယ်ဘယ်လိုများမြင်ပါသလဲခင်ဗျာ
အမျိုးသမီးတွေကသူတို့ရဲ့ပြည်သူ့ညီတဲ့သဘောထားတွေကိုသူတို့ပြောနေတာရှိပါတယ်အဲ့ဒါတွေကအများကြီးလေ့လာဖို့ရှိပါတယ်အမျိုးသမီးတွေတော်များများလည်းစိတ်ဝင်စားစမ်းတာနေလို့ကြားပ
ါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအတွက်အမေရိကန်ဗြိတိန်နဲ့ဂျပန်စတဲ့နိုင်ငံတွေကအကူအညီတွေပေးမယ်လို့ကြားပါတယ်အဲ့ဒီနိုင်ငံတွေကနေဘယ်လိုအကူအညီတွေများရနိုင်မလဲခင်ဗျာ
တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့တချို့နိုင်ငံတွေကအကူအညီကအခုမှမဟုတ်ပါဘူးတနည်းနည်းလောက်ကျတော့လုပ်နေတာရှိပါတယ်အခုပြောတာဟာဝါရုကော်မတီအနေနဲ့စပြီးတော့ဆောင်ရွက်နေတဲ့ Rule of Law Centers ပေါ့နော်တရားဥပဒေစိုးမိုးရေး Center တွေထူထောင်ရေးနဲ့ပတ်သက်လို့ပြောတာနဲ့တူပါတယ်
အဲ့တော့တို့ရောအမတို့ရုံကနေဖွင့်ရေးနဲ့လိုအပ်တဲ့ပစ္စည်းတွေထောက်ပံ့ပေးမယ်အဲ့ဒီသဘောလားခင်ဗျာ
အခုဟာ pilot projects ပါပဲစမ်းသပ်တဲ့အဆင့်ပဲရှိပါသေးတယ်အဲ့တော့ဒီစမ်းသပ်အဆင့်ကိုတို့ဝိုင်းဝန်းပြီးတော့ကူညီတဲ့သဘောပါပဲ
ဟုတ်ကဲ့မဒီအပိုင်းထွက်လာတဲ့စီးပွားရေးစစ်တမ်းတစ်ခုမှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖို့အတွက်အဓိကအဟံအတားတွေဟာခြားစားမှုကျွမ်းကျင်လုပ်သားရှားပါမှုနဲ့ဤပညာရှားပါမှုတွေဖြစ်တယ်လို့ပြောကြပါတယ်အမရောအဲ့တည်းဘယ်လိုများမြင်ပါသလဲခင်ဗျာ
ဒါကြီးအမှန်ပါလေဒါပေမဲ့ဒီထက်မှလည်းတရားဥပဒေစိုးမိုးရေးမရှိတာလည်းပါသင့်တယ်လို့မှထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံခြားလုပ်ငန်းရှင်ကြီးတော်များများဒီတရားဥပဒေစိုးမိုးရေးမရှိတာသူတို့ရဲ့လုပ်ငန်းတွေရဲ့အနာဂတ်လုံခြုံမှုအတွက်အမှခံချက်မရှိတာတွေကိုလည်းသူတို့မကြိုက်ကြပါဘူး
။မြန်မာနိုင်ငံမှာတစ်နှစ်ဝင်ငွေကျပ်သိန်း20အထက်ရှိသူတွေဝင်ငွေကုန်ပေးရမယ်လို့ပြဋ္ဌာန်းတဲ့အကြောင်းကျွန်တော်ကြားပါတယ်ခင်ဗျာ။အဲ့လိုအခွန်ပေးရမှာကိုစီးပွားရေးသမားတွေနှီးမျိုးစုံနဲ့လိန်ညာခဲ့တာလေနှစ်ပေါင်းကြာပါပြီခင်ဗျ။အဲ့တော့နိုင်ငံဖွံ့ဖြိုးရေးအတွက်လူတိုင်းအခွန်ငွေပေးဖို့နဲ့ရရှိတဲ့ငွေကိုအကျိုးရှိရှိသုံးဖို့လူတယ်လူနဲ့ပညာရှင်တွေကပြောကြပါတယ်။အမတ်အသုံးသက်ချက်များကျွန်တော်ကြားရမှာခင်ဗျ။အ
ခွန်ငွေဆိုတော့ပေးရမှာပါပဲ။ဒါပေမဲ့လည်းပြည်သူလူထုအနေနဲ့အခွန်ငွေဟာဘာအတွက်ပေးရတာလဲ။ဒီအခွန်ငွေဟာဘယ်လိုလုပ်ဒီပြည်သူတွေနဲ့တိုင်းပြည်ကိုအကျိုးပြုသလဲဆိုတာကိုရှင်းရှင်းလင်းလင်းသိနိုင်ခွင့်ရှိရပါမယ်။အခုဟာအခွန်ငွေအစိုးရကနေဘယ်လိုသုံးနေမှလည်းမသိဘလူးအတွက်သုံးမှလည်းမသိဥပမာဆိုလို့ရှိရင်ပေါ့နော်စီပင်အခွန်ပေးရပြီမဲ့လဲလမ်းပေးမှာအပိုက်တွေပုံနေတာတို့မြောင်းတွေပိတ်နေတာတို့ဒါတွေမြင်တဲ့အခါကျတော့ပြည်သူတွေကအခွန်ပေးခြင်းနဲ့စိတ်မရှိဘူးပေါ့အဲ့တော့အခွန်ရင်ကျေးမှုတစ်ခုအခွန်ပေးတယ်ဆိုတာဟာပြည်သူတွေရဲ့တာဝန်တစ်ခုဖြစ်တယ်ဒီလိုအခွန်တွေပေးမှနိုင်ငံရဲ့တိုးတက်ရေးအတွက်အထောက်အကူဖြစ်နိုင်မယ်ဆိုတာတွေနားလည်ဖို့ဆိုတာဟာအစိုးရမှတာဝန်အများကြီးရှိပါတယ်တော်ဝင်တည်တည်နဲ့ဒီခွန်တွေကိုသုံးနေဆိုတော့အများမြင်သာသင်တာအောင်လို့ပြဝင်လို့ပါလေ
ဟုတ်ကဲ့ခင်ဗျာလူတယောက်နဲ့အနီးကဆက်ဆံလာတဲ့အခါမှာသူနဲ့ပတ်သက်ပြီးကျွန်တော်အရင်ကသိရှိထားတဲ့အချက်တွေလွဲချော်နေတာမျိုးသူ့အပေါ်ကိုယ့်ရဲ့အမြင်ပြောင်းလဲသွားတာမျိုးတွေဖြစ်တတ်ပါတယ်အဲ့ဒါဟာမူလကလေးကသူ့အကြောင်းကိုကျွန်တော်ကလေ့လာမှုအားနေခဲ့လို့လားဒါမှမဟုတ်လူတယောက်ကိုအနီးကဆက်ဆံကြည့်မှသူ့ရဲ့သဘောတဘာဝကိုပိုပြီးတိတိကျကျသိနိုင်တဲ့အတွက်လားခင်ဗျာ
အဲ့ဒါလေးပါတဲ့ဒီကိုယ်ကလည်းပြောင်းသူကလည်းပြောင်းဆိုရှိပါတယ်။ကိုယ်လည်းဒီချိန်မျိုးဒီပုံစံဒီပုံစံမှပုံပဲကိုယ်မြင်နေပြောင်းလာတာချောင်းလည်းဖြစ်နိုင်တယ်။သူ့ရဲ့အမြင်နဲ့သူ့ရဲ့အနေအထားတွေပြောင်းလာတာချောင်းလည်းဖြစ်နိုင်တယ်။ပထမကိုယ်ကမောင်ဆိုပြောတဲ့ကိစ္စကြီးလည်းပါတာပေါ့နော်။ဒီအပြင်ကိုယ်ပြောင်းသူပြောင်းဆိုတာလည်းဖြစ်နိုင်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ငငယ်ကအကြီးကြီးလို့ထင်တဲ့အရာတွေကိုအခုအသက်ကြီးလာလို့ပြန်ကြည့်တဲ့အခါသေးသွားကြတယ်ခင်ဗျ။ဥပမာအဖြစ်ကျွန်တော်ငငယ်ကဖတ်ခဲ့တဲ့စာအုပ်တို့ကိုအခုပြန်ကြည့်တော့အဲ့ဒီစာအုပ်ကငငယ်ကတော့မထူတော့ဘူးမကြည့်တော့ဘူးမှာ အလားတူပဲငငယ်ရကြည့်ခဲ့တဲ့ The Guns of Navarre ရုပ်ရှင်တွေကဂျာမန်အမြောက်ကြီးတွေကိုအခုကျွန်တော်ပြန်ကြည့်တော့အဲ့ဒီရုပ်ရှင်တွေမှာဟိုတုန်းကတော့မကြီးတော့အဲ့ဒါဘာကြောင့်လဲမအသက်အရွယ်တို့အတွေ့အကြုံလို့နဲ့များဆိုင်မလို့ထင်းတာမှာ
အဲ့ဒါလည်းဆိုင်နေပေါ့နော်ဆိုင်နေဆိုင်နေခုတ်ပါကလေးမျက်စိနဲ့ကြည့်တာတော့လူကြီးမျက်စိနဲ့ပဲကြည့်တော့မလဲကိုကကြည့်လာတာနဲ့အမျှတခြားပစ္စည်းတွေကတော့မကြည့်တော့ဘူးပေါ့နောက်ပြီးတော့ကိုမြင်တဲ့ဟာတွေကကြီးကြီးတွေမြင်တဲ့အခါကျတော့တချို့အဲ့လောက်မကြည့်တာတွေကပူသေးသွားတယ်လို့ဖြစ်မှာပေါ့နောက်ပြီးတော့ဒီရုပ်ရှင်တို့ဒီစာအုပ်တို့ပေါ်မှာလည်းတည်ပါတယ်တချို့စာအုပ်တွေကဘဲချင်းဘဲရွယ်ဘဲတစ်ခါဖတ်ဖတ်တံပိုးထားစရာလေ့လာစရာစဉ်းစားစရာတွေအများကြီးနေတဲ့စာအုပ်မျိုးလည်းရှိပါတယ်တချို့ကျတော့အဲ့လိုထပ်တလဲလဲဖတ်လို့မခံတဲ့စာအုပ်မျိုးလည်းရှိတာပေါ့ဆိုက်ကိုပဲပြောတာဆိုရင်တော့ဟုတ်တာပေါ့နော်မကပြောတာတခြားဟာတွေပါပြောတာပါတခြားသူရေအသွေးတွေပဲပတ်သက်လို့
ကျွန်တော်ကိုဆရာတယောက်ကပြောဘူးတယ်လောကကြီးမှာအောင်မြင်ကြော်ကြားတဲ့သူတွေဟာရှင်းလင်းတာနဲ့ဝန်ခံတာကိုတိတ်ပြီးလုပ်လို့မရှိဘူးလို့ပြောတယ်အဲ့ဒါဖြစ်နိုင်လားမလ
ဲဘလူတွေကိုသူတို့အခြေခံပြီးပြောလဲတော့မသိဘူးလေဟိုအောင်မြင်ကြော်ကြားတာနဲ့မရှင်းလင်းတာနဲ့ဘာဆိုင်လို့လဲဒီတိုင်းစဉ်းစားလိုက်ရင်တော့တိတ်ပြီးအဖြေမပေါ်ဘူးဒါပေမဲ့သူတို့သုံးသပ်ထားတာဘာကိုအခြေခံပြီးသုံးသပ်ထားတာလဲဆိုတော့နည်းနည်းနားလည်ဖို့လိုတာပေါ့နော်တယောက်နဲ့တယောက်အမြင်လည်းမတူပါဘူးအခုကိုကမောင်ဆိုးပြောတာနဲ့ဗျောင်းမြန်ထောင်းမတခုလဲဖပ်ဖူးရတယ်ဟိုတနေ့လောက်ကနေတူပါတယ်အဲ့ဒီအောင်မြင်တဲ့ခေါင်းဆောင်နေဆိုတာပေါ့နော်ဘာဖြစ်လို့ဘာလုပ်ကြဆိုတော့ရှင်းလင်းပြလေးရှိလဲပေါ့ဒီဟာမျိုးရေးထားတာလဲတွေးဘူးပါတယ
်ဟုတ်ကဲ့ခင်ဗျအမအိုတွေးမြင်ဆက်ဆံရတဲ့လူတိုင်းလူလူကလေးစားပြီးယုံကြည်စိတ်ချအားကိုးကြတယ်မှာအဲ့ဒါဘာကြောင့်လဲခင်ဗျအ
ဲ့တွေးတဲ့လူတိုင်းလဲယုံကြည်စိတ်အားကိုးရဆိုတော့အားကိုးရလူယုံကြည်တဲ့လူလဲဖြစ်ပါတယ်မဟုတ်ရောဒီမိုကရေစီအတိုင်းဝိုင်းနေရတော့ဒီမိုကရေစီအတွက်နှစ်ပေါင်းများစွာလှုပ်ရှားနေတဲ့ပုဂ္ဂိုလ်တယောက်အနေနဲ့အားကိုးတဲ့စိတ်တွေတော့ရှိတတ်ပါတယ်
။ဟုတ်ကဲ့။စိတ်ဆွမ်းအားကောင်းစေတဲ့တော့ချက်တွေကဘာတွေလဲမှာ
။စိတ်ဆွမ်းအားကောင်းစေတဲ့တော့ချက်တွေကတော့ကိုယ့်ရဲ့စိတ်ဆွမ်းအားကိုဖြည့်ဆည်းခြင်းနဲ့ဆန္ဒရှိတာအများကြီးပါတယ်လို့ထင်ပါတယ်။ဆန္ဒရှိမှနော်။အောင်မြင်ခြင်းတရား၄ပါးကဆန္ဒနဲ့စတယ်လေ။အဲ့တော့စိတ်ဆွမ်းအားရှိဖို့ဆိုတာစိတ်ဆွမ်းအားရှိခြင်းနဲ့ဆန္ဒနဲ့စရမယ်လို့ထင်ပါတယ်။အဲ့တော့ပြောရမယ်ဆိုရင်စိတ်ဆွမ်းအားကိုယုံကြည်မှုရှိတာပေါ့
။ဟုတ်ကဲ့ပြီးတော့ခင်ဗျာ
။အယုံကြည်မှုရှိုံနဲ့မကဘူး။အဲ့အောင်မြင်ခြင်းတရား၄ပါးနဲ့ပဲသွားမယ်ဆိုရင်ဆန္ဒပြီးတော့ဝိရိယနော်ဆန္ဒရှိုံနဲ့မရဘူး။စိတ်ဆွမ်းအားတို့တဲ့အောင်လုပ်ခြင်းနဲ့ဆိုလို့ရှိရင်တို့တဲ့အောင်ဆုံးတဲ့ဝိရိယလည်းရှိရအောင်။နောက်မကန်တဲ့စိတ်ဓာတ်လည်းရှိရမယ်။နောက်ပညာလည်းရှိရမယ်ပေါ့။ဘာလို့ဒီအောင်မြင်ခြင်းတရား၄ပါးကတော်တော်ပြည့်စုံတယ်လို့ယုံကြည်ပါတယ်။သန္တာဝိရိယစိတ်ဓာတ်ပညာဒါတွေနဲ့ဆိုလို့ရှိရင်တော့အောင်မြင်မှုကိုရနိုင်ပါတယ်
ဟုတ်ကဲ့ကောင်းပါပြီခင်ဗျမမေမင်္ဂလာညပါ
ဟုတ်ကဲ့မင်္ဂလာညပါ